ကချင်လွတ်လပ်ရေးတပ်မတော် KNA ကနေတင်ယူပြီးတဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်ကသတ်စခန်းတစ်ခုကိုမြန်မာစစ်တပ်ကနေမြေပြင်ရောလေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာမနေ့ကညနေပိုင်းမှာစခန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုကျွန်တော်နိုင်ကုန်းအိမ်ကနေပြောပြပေးမှာပါ။KIA ကနေတင်ယူထားတဲ့မူမောင်းမြို့နယ်မြို့သိနဲ့စီဟကျမ်းမှာရှိတဲ့တာဝန်တိုင်စခန်းဆလောင်းကုန်းကိုစစ်ကောင်စီတပ်ဖက်ကနေမေလ6ရက်နေ့နဲ့9ရက်နေ့တွေမှာမြေပြင်ထိုးစစ်ပါဝင်လေကြောင်းနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီထိုးစစ်ဆင်မှုကြောင့်မနေ့ကတောက်ကြံနေညပိုင်းမှာ KIA ကနေတင်ယူထားတဲ့တာဝန်တိုင်စခန်းကိုတပ်မတော်ဘက်ကပြန်လည်တင်ယူနိုင်ပြီလို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောပါရယ်။
နော်ပါတယ်ကျွန်တော်တို့မနေ့ကညက9ရက်ရတော့ကျွန်တော်ပြန်သိမ်းပြီးပါရယ်
။မနေ့ကမေလ9ရက်နေ့မနေ့အစောစောကတည်းကအာနာသိန်းစစ်ကောင်စီတပ်နဲ့တနေ့လုံးနီးပါးပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂျက်တိုက်လေယာဉ်နှစ်စီးနဲ့ငါးကြိမ်တိုင်တိုင်ပြည့်ကိုတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဒီလိုပြင်းထန်တဲ့ထိုးစစ်ကြောင့် KNA ဘက်ကတားဆုတ်တာလို့လည်းဒေသခံတို့ကပြောပါတယ
်။တိုက်ပွဲအချိန်ကအပြင်းထန်လာတဲ့အခါကျတော့ဟိုနောက်ပတ်ဆုံးထိခိုက်ရေးကအားများလာတယ်ပြောပါအောင်ရ။အဲ့လိုဆိုကျက်တကြီးတွေနဲ့ပစ်တာကသုံးနိုင်အောင်အလုံးတရာလောက်ပစ်နေရလားအဲလေရင်ကတော့ကျက်တအားမြန်တဲ့လေရင်မျိုးစားနဲ့လာတိုက်ခတ်ကြလို့6ရက်နဲ့9ရက်နဲ့ညတကောင်မှာမူတအားတဲတဲ့အဲ့ခါမှာပစ်နေရပေါ့
မနေ့ကတာဝါတိုင်စကန်းတိုက်ပွဲချင်းတွေကိုသိရှိဖို့ KIA ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးဒါပေမဲ့တာဝါတိုင်စကန်းကနေစုတ်ခွာပေးရတဲ့အချင်းတွေကိုတော့စစ်ရေးပြူဟာရစုတ်ခွာတာပြန်တိုက်တာကစားတာရှိတယ်လို့မီဒီယာတချို့ကပြောဆိုခဲ့ပါတယ်မနေ့ကတိုက်ပွဲတွင်ထိခိုက်ကြဆုံးမှုတွေများတယ်လို့ဒေသခံတွေကပြောပေမဲ့တီးခြားတီမပြုတ်နိုင်ခဲ့ပါဘူး။ဒါအပြင် KIA ကနေတင်ယူထားတဲ့အလောပုံတပ်စခန်းကိုလည်းမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်နေတယ်လို့ဒေါ်ဖုံးရံဒေသခံတို့ကပြောပါရတယ်
။အဲအလောပုံကလည်းမင်းကလည်းဒီပုံသာရှိတဲ့နှောင်းကနှောင်းကဘောဒီတဲ့ဂျာမာအဲမှာလည်း KIA နဲ့ဟိုစစ်တပ်တွေမင်းညာဟိုဥလိုက်ကျော်စင်နိုင်လောက်မှာဒီမှာပြစ်ပြတဲ့
အလောပုံတပ်စခန်းဘက်မှာလည်းမြန်မာစစ်တပ်ဘက်ကစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့လည်းတပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်။အလောပုံဘက်ကတော့ကျွန်တော်တို့ထုတ်စခန်းတွေကိုဒီလိုပြန်လည်ပြီးစုတ်ခွာထားတာရှိပါလေ။အဲဒီမှာတော့ကျွန်တော်တို့လိုအပ်တဲ့လုံခြုံရေးစစ်ဆင်မှုတွေဆောင်ရွက်လည်ရှိပါတယ
်။မုံမောင်းမြို့နယ်တွင်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေနေ့စဉ်တိုက်ခိုက်နေတယ်လို့မေလ3ရက်နေ့ကလည်း KNA ကနေတပ်မတော်ရဟရင်တစည်းကိုပြစ်ချနိုင်ခဲ့ပါတယ်။မနေ့ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ရဟရင်ပြစ်ခံရတာကြောင့်တပ်မတော်ရရှိ3ဦးအသက်ဆုံးကျုံခဲ့ကြောင်းထက်တွင်ဖြေကြားခဲ့ပါတယ်။ဒီရပိုင်းတွင်မှာတော့ပချင်းပြည်နယ်အင်ဂျန်ယန်ဝိုင်းမော်မန်စီနဲ့ရွှေကူမြို့နယ်တွေမှာလည်း KNA နဲ့စစ်သားကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။